နိုင်ငံတော်တမင်ဟာပုဂ္ဂိုလ်တော်ဆန်းစုကြည်ကိုထောင်နှံပြစ်ဒဏ်ချမှတ်မှုကမြန်မာဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပြီးတော်ဆန်းစုကြည်အပါအဝင်မတရားဖန်ဆီးထိန်းသိမ်းခံရသူတွေအားလုံးကိုပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။တော်ဆန်းစုကြည်ပေါ်ပြစ်ဒဏ်စီရင်ချက်ဟာမျှတတဲ့စီရင်တရားရေးစီရင်ချက်မဟုတ်ဘူးလို့လည်းကုလသမဂ္ဂကထောက်ပြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ဗျာ
။ဒေါ်အောင်ဆန်းစုကြည်အပေါ်မတရားပြစ်ဒဏ်ချမှတ်ပြီးဒီမိုကရေစီမီတာရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆင်အနာရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကတင်းနှံလာနေမှာပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် The Burmese military regime's unjust conviction of Aung San Suu Kyi and the
repression of other people's rights ချမှတ်ပြီးတဲ့ဒီမိုကရေစီနည်းပါးရွေးကောက်ပြင်းထန်တဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆန္ဒရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်ပါတယ်ဆန္ဒရှင်ဘက်ကတရားဥပဒေစိုးမိုးရေးကိုမထီမဲ့မြင်လုပ်နေပြီးပြည်သူတွေအပေါ်ကြေကြေပြန့်ပြန့်အကြမ်းဖက်နေတာတွေဟာဆိုရင်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့အရေးကြီးကြီးလိုအပ်နေပြီဆိုတာကိုညီမောင်ထိုပြသနေပါတယ်ဒေါက်ဆန်းစုကြည်ဒီမိုကရေစီနည်းကရွေးကောက်တင်မြှောက်ခံထားတဲ့တာဝန်ရှိသူတွေအပါအဝင်မတရားဖန်ခံထားရသူအလုံးပြန်လွှတ်ပေးရေးဆန္ဒရှင်ကိုတောင်းဆိုပါတယ်လို့အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရကပြောဆိုသွားတာပါဒေါက်တာဆူကြီးပေါ်ပြစ်ဒဏ်ရှင်မှုနဲ့ပတ်သက်ပြီးတနင်္လာနေ့မှာပဲအမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်ပြန်ရှုတ်ချခဲ့ပြီးမြန်မာဒီမိုကရေစီအတွင်းကူးပြောင်းမှုပြန်လည်ဖော်ဆောင်ရေးအတွက်သဘောတူညီချက်၅ရက်အတိုင်းတက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးနိုင်ရေးဆောင်ရွက်ဖို့စစ်တပ်ကိုတိုက်တွန်းထားပါတယ်။ဒေါက်တာဆူကြီးပေါ်ပြစ်ဒဏ်ချမှတ်မှုကိုနော်ဝေနိုင်ငံဆိုင်ဝန်ကြီးကလည်းကြေညာချက်ထုတ်ကန့်ကွက်ထားပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်တို့ကိုပြစ်ဒဏ်ဆင်ခြင်ချမှတ်မှုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်မှုပိုင်းကိုနိုင်ငံရေးအခင်းအကျင်းကနေဖယ်ထုတ်ဖို့ကြံစည်တဲ့လုပ်ရအဖြစ်ရှုမြင်ရကြောင်းနော်ဝေနိုင်ငံဆိုင်ရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်ဒေါက်တာဆုကြည်ပေါ်တရားရုံးဆင်ခြင်ချမှတ်မှုကိုတရုတ်ဘက်ကမဝေဖန်ပါဘူးတရုတ်နိုင်ငံဆိုင်ရေးဌာနပြောခွင့်ရဆောင်းလီချန်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ဆိုရင်မြန်မာနိုင်င
ံမြန်မာနိုင်ငံတွင်းကတက်ဆိုင်သူအလုံးအနေနဲ့နိုင်ငံရဲ့ရေရှည်အကျိုးစီးပွားကိုရည်မှန်းပြီးမတူကွဲပြားမှုတွေကိုလျှော့ချတာအခြေခံဥပဒေနဲ့ဥပဒေမူပေါင်းတွေအတွင်းကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ကပ်ညီတဲ့ခက်ခဲခဲခဲရယူခဲ့ရတဲ့ဒီမိုကရေစီအစဉ်ကူးပြောင်းမှုလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုခဲ့တာပါဒီတရားစီရင်ရေးဟာမျှတတဲ့တရားဥပဒေလုံထုံးလုံးကြီးတွေနဲ့မကိုက်ညီဘူးစစ်ကောင်စီထိန်းချုပ်တဲ့တရားရုံးရဲ့အတုအယောင်တရားစီရင်မှုလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ္စတာဘက်ရှလက်ကရှုတ်ချပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့လူခွင့်ရေးကိုလေးစားလိုက်နာပြီးနိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းပြန်လွတ်ဖို့တောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကအခုလိုပြောပါတယ
်။ The Universal Declaration of Human Rights enshrines the principle
နိုင်ငံတကာလူခွင့်ရေးကြီးညာစကမ်းမှာပြောင်းပြေရှင်းမှောက်မှာဂျန်တူညီမျှခွင့်အပြစ်မရှိဟုမှတ်ယူခြင်းလွတ်လပ်ပြီးဗင်မလိုက်တဲ့တရားရုံးရဲ့ဌာနမှုကိုလူလူရှင်းမှောက်မှာမျှတစွာရရှိခွင့်စားတဲ့မူတွေကိုပြတ်ထန်ထားပြီးလူပုဂ္ဂိုလ်တဦးရဲ့ခုခံကာကွယ်မှုအတွေ့ဒါပြီးအလုံးကိုအာမခံချက်ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတရားရုံးကကနေဦးထောင်ဒဏ်၄နှစ်ချမှတ်ပါတယ်တရားရုံးအမိန့်ချမှတ်တဲ့နေ့မှာပဲပြစ်ဒဏ်ဆင်ချက်ကိုစစ်ကောင်စီအကြီးအကဲကရွှေ့ချလိုက်ပြီးနေအိမ်အခြေချုပ်နဲ့နှစ်နှစ်ကြာခံဖို့ကြေညာခဲ့တာပါဒီတရားစီရင်မှုအပေါ်မှာကုလသမဂ္ဂအထူးသဖြင့်အနောက်နိုင်ငံတွေနဲ့အခွင့်အရေးအဖွဲ့တွေကတရားစီရင်ရေးဟာမမျှတဘူးလို့ထောက်ပြဝေဖန်နေကြတာဖြစ်ပါလေရှင်